COVID-19 ရောဂါဆိုးကကမ္ဘာအစိုးရ48နိုင်ငံရဲ့စီးပွားရေးကိုနှစ်ပေါင်း30အတွင်းအနှိမ့်ဆုံးအနေထားထိဆိုးဆိုးရွားရပ်ကပ်သွားစေတယ်လို့ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာကုလသမဂ္ဂညီလာခံ UNCDAD ရဲ့အစိုးရခန်းစာထဲမှာဖော်ပြထားပါတယ်။ဒီအကြောင်း VOA သတင်းတောင်လီဆာရှလင်းကဂျနီဗာကနေသတင်းပေးပို့လာတာကိုကျွန်တော်အောင်မြတ်သူကတင်ပြပေးပါမယ်။ကမ္ဘာအစိုးရနိုင်ငံတွေအနေနဲ့သူတို့ရဲ့ထုတ်ကုန်စွမ်းရည်ကိုတည်တသာမမြင့်တင်မှုဆိုရင်လက်ရှိအခြေအနေဇိုးကြီးကလွန်မြောက်မှာမဟုတ်ဘူးလို့ UNCDAD ရဲ့စီးပွားရေးပညာရှင်တွေကအခုနှစ်အတွက်ထုတ်ပြန်တဲ့အစိုးရခန်းစာထဲမှာသတိပေးထားပါတယ်။ကမ္ဘာအစိုးရ48နိုင်ငံထဲက43နိုင်ငံရဲ့ဗျမ်းများဝင်ငွေကျဆင်းသွားနိုင်ခြေရှိတာကြောင့်အဲ့ဒီနိုင်ငံတွေကလူဦးရေ32သန်းအလွန်အမင်းဆင်းရဲတဲ့အခြေအနေကိုရောက်သွားနိုင်တယ်လို့ဆိုပါတယ်။ဥတုရာသီပြောင်းလဲမှုစီးပွားကျဆင်းမှုနဲ့လက်တလောရင်ဆိုင်နေရတဲ့ COVID ကပ်ရောဂါတွေကိုရင်ဆိုင်ကျော်လွှားနိုင်ဖို့ကမ္ဘာအစိုးရနိုင်ငံတွေအနေနဲ့သူတို့ရဲ့ကုန်ထုတ်စွမ်းအားကိုအဖက်ဖက်ကမြှင့်တင်ကြဖို့လိုအပ်ကြောင်းအာဖရိကနဲ့အစိုးရနိုင်ငံများဆိုင်ရာ UNCDAD ရဲ့ညွှန်ကြားမှု Paul Aquilini ကပြောပါတယ်။ဆင်းရဲတဲ့နိုင်ငံတွေအနေနဲ့ကုန်ထုတ်လုပ်မှုနဲ့ဝန်ဆောင်မှုလုပ်ငန်းတွေပြီးနိုင်ရေးအတွက်လူစွမ်းအားတဘာဝနဲ့အရင်းမြစ်ပိုင်ဆိုင်မှုအပါအဝင်စုံဦးတည်ထွင်လုပ်ငန်းတွေတည်ဆောက်ဖို့လိုအပ်ကြောင်းဒါမှလည်းသူတို့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာမှာဖြစ်ကြောင်းPaul Aquilini ကပြောပါတယ
် Now it is quite clear that LDCs being commodity driven need to
တုံ့ပြန်ပစ္စည်းတွေပေါ်အခြေခံတဲ့အစိုးရဆုံးနိုင်ငံတွေအနေနဲ့သူတို့ရဲ့ဖွံ့ဖြိုးရေးအစီအစဉ်တွေကိုပုံစံပြောင်းလုပ်ဆောင်ဖို့လိုအပ်နေပါပြီသူတို့စီးပွားရေးဟာလူသုံးကုန်ပစ္စည်းအပေါ်မှာအခြေခံတဲ့အတွက်အခုလို COVID ကာယရောဂါဖြစ်ပြီး lockdown တွေလောက်လာကြတော့ကုန်ပစ္စည်းတွေလည်းတင်ပို့နိုင်ခြင်းမရှိတော့ပါဘူးဒါကြောင့်သူတို့ရဲ့ဝင်ငွေတွေထိခိုက်လာတဲ့အခွန်ကောက်ခံမှုလည်းရော့ကျလာတဲ့အတွက်သူတို့ရဲ့စီးပွားရေးကိုတိတိတသားထိခိုက်နေပါတယ်
နိုင်ငံတကာအထောက်ပံ့နေမရတော့တဲ့အချက်ကလည်းနောက်ထပ်ပြဿနာတစ်ခုပဲလို့အကွေဝင်းမီကထောက်ပြပါရယ်။ရမုံငွေတွေရောနေကျဆင်းသွားတာကြောင့်ဒီနိုင်ငံတွေအနေနဲ့လူမှုဖွံ့ဖြိုးရေးအတွက်သုံးဆွဲတဲ့ငွေကြေးပမာဏလည်းနည်းလာပြီးနိုင်ငံသားကျွေးမိတွေကိုလည်းပြန်မဆက်နိုင်တော့ဘူးလို့ဆိုပါရယ်။ဒီဆင်းရဲတဲ့နိုင်ငံတွေတဲကမြန်မာ၊လာအို၊ဘင်္ဂလားဒေ့ရှ်၊ကမ္ဘောဒီးယား၊နီပေါ၊အီသီယိုးပီးယားနဲ့ရဝန္ဒါစတဲ့နိုင်ငံတွေကတော့အခြေခံကောင်းတွေရှိလာပြီးကုန်ထုတ်စွမ်းမြင့်တက်လာရေးအတွက်ခင်းနဲ့လျော်ညီတဲ့ပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နိုင်ခဲ့တယ်လို့အစိုးရခန်းစာထဲမှာဖော်ပြထားပါရယ်။အာရှတိုက်အတွင်းအစိုးရဆုံးနိုင်ငံတွေဟာကုန်ထုတ်စွမ်းအားကိုမြှင့်တင်နိုင်ငံတဲ့အတွက်ပြည်တွင်းအသတင်ထုတ်လွှင့်မှုပမာဏက19ရာခိုင်နှုန်းကိုရောက်လာပြီးအလုတ်ကိုင်ခွင့်လန်း12ရာခိုင်နှုန်းကိုလည်းဖန်တီးပေးထားနိုင်ငံတွေလည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ Haiti နဲ့ Africa တိုက်ကအစိုးရဆုံးတိုက်မိတွေရဲ့အခြေအနေကတော့အဲ့ဒီလိုမဟုတ်ပါဘူး။ဒီနိုင်ငံတွေမှာတော့အခြေအနေအရရပ်တန့်နေပြီးပြည်တွင်းအသတင်ကုန်ထုတ်လွှင့်မှုဟာ9ရာခိုင်နှုန်းနဲ့အလုတ်ကိုင်ရရှိမှုက9ရာခိုင်နှုန်းများသာရှိတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ဒါကြောင့်ဒီစင်းရဲဆုံးနိုင်ငံတွေပြုပြင်ပြောင်းလဲပြီးသူတို့ရဲ့စီးပွားရေးတွေပြန်လည်နယ်လန်ထူလာအောင်လှုပ်ဆောင်နိုင်ရေးအတွက်နိုင်ငံတကာအတိုင်းအဝန်းအနေနဲ့ရင်းနှီးမြှုပ်နှံကြဖို့ဗန်နာရေးဆိုင်ရာအကူအညီတွေပေးကြဖို့ UNCDAD ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာကုလသမဂ္ဂညီလာခံကတောင်းဆိုလာပါတယ်ခင်ဗျာ။